နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်အနေနဲ့ရခိုင်ပြည်နယ်တွင်အယသားတွေအသေးပြောင်များတဲ့စစ်ပွဲမှာအေရခိုင်လက်နက်ကန်ဖွဲ့ရဲ့လှုပ်ရွက်ကြတာထောက်ပြပြီးမြန်မာသမ္မတကိုချီကျူးကွန်ပြူပြောဆိုလိုက်တဲ့အပေါ်မှာတိုင်းဒေသဖွဲ့တချို့ကပုံဝေမကျတဲ့တဲ့တင်ဆက်ပေးပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါဧပြီလ23ရက်နေ့ကဒေါအောင်ဆန်းစုကြည်လက်မှတ်နဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ယုံထုတ်ပြန်ချက်မှာရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွင်အေအကြမ်းဖက်ဖွဲ့ကအဖြတ်မှောက်လှုပ်ရွက်တွေလှုပ်ဆောင်နေတယ်လို့ထောက်ပြထားပြီးမြန်မာသမ္မတကိုရွေ့ရွှေ့ချွန်ချွန်အသက်ဆုံးတာဝန်ထမ်းဆောင်တယ်ဆိုပြီးချီးကျူးကွန်ပြုခဲ့တာပါချင်းမျိုးရဒီမိုကရေစီဖွဲ့ချုပ်ပူးတွဲထွေထွေသွင်းရင်းမှုဆလိုင်းကျဲဦးပြထောင်ကထုတ်ပြန်ချက်ထဲမှာရခိုင်လက်နက်ကိုင်အေဘက်ကတာထောက်ပြထားပြီးမြန်မာသမ္မတရဲ့လှုပ်ဆောင်ချက်ကိုထောက်ပြထားတာမရှိလို့မျှတမှုမရှိဘူးလို့ VOA ကပြောပါတယ်
ပြလဲဝါကျွန်တော်ချင်းပြည်နယ်ဖက်မှာဖြစ်ပွားနေတဲ့ဒီစစ်ပွဲကတော့တစ်ဖက်စလုံးကစီရာဇဝတ်မှုကိုချူဖောက်နေတဲ့ကျူးလွန်နေတဲ့အနေထားဖြစ်နေတယ်ပေါ့လေတမရောတစ်ဖက်စလုံးကိုထောက်ပြပြီးတော့မှပြောဆိုရမယ့်အပိုင်းဖြစ်နေတယ်ပေါ့လေဆိုတော့အခုဟာကသူ့အနေနဲ့ကတစ်ဖက်ကပဲထောက်ပြပြီးတော့တစ်ဖက်ကချီးကျူးလို့ဖြစ်သွားတဲ့ခါကျတော့အဲ့ဒီဟာတော့ level မဟုတ်တဲ့ဘူးလို့ကျွန်တော်မြင်နေပေါ့လေဆိုတော့အခုပြောမယ်ဆိုလို့ရှိရင်ကျွန်တော်ရဲ့ဒီထက်မှဒီပြီးခဲ့တဲ့ရပောင်း၄၀ရွေးဖြစ်ပေါ်နေတဲ့အနေအထားအရအခုကြည့်နေဆိုလို့ရှိရင်တော့ဒီဟာမှာ90ရာခိုင်နှုန်းလောက်ကတော့အရသာပြေဆုံးမှုကတမရောရဲ့လက်နက်တွေကြောင့်ဖြစ်နေတယ်ဒါအခုကြတော့တော့မထောက်ပြဘူးအလိမ့်ဘူးပေါ့နော
်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့နှစ်ဖက်စလုံးအပြစ်ခံရဆဲပြီးတွေ့ဆုံဆွေးနွေးဖို့တိုက်တွန်းပြောဆိုသင့်ကြောင်းဆလိုင်းကျဲဦးဖိထောင်ကထောက်ပြပါတယ်အခုလိုအချိန်ဒီမှာလက်ရှိ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရကနေဖော်ဆောင်နေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဟာအလှမ်းဝေးသွားတဲ့သဘောဆောင်သွားတယ်လို့ငင်းချမ်းရေးဖြစ်စဉ်မှာပါဝင်တဲ့ကချင်းငင်းချမ်းရေးကျိုးတော်ဆောင်ဦးလမိုင်ကွန်ကြာကဆိုပါတယ
်ဟိုအချမ်းဖက်သဘောနဲ့သမလိုက်ပြီးဆိုရင်တော့ဘာဖြစ်ဖြစ်နောက်ထပ်ပြေဆုံးဆွေးနွေးဖို့အတွက်အခြေအနေကတော်တော်လေးအလောင်းကြီးတဲ့အခြေသွားတယ်ဟိုမပါတော့ဘူးဆိုရင်တော့ဘယ်အနေနဲ့လဲသူက FDNPC ရဲ့ဖွဲ့ဝင်တွေဖြစ်တဲ့အတွက်ကြောင့်မလို့ဒါကတော့တော်တော်လေးတော့ဒီနိုင်ငံရမယ့်အခြေအနေရှိတယ်အစ်စိုးရချင်းနဲ့
လောင်းဝေးရမယ့်အခြေအနေရှိတယ်အေးပြောခွင့်ရခိုင်တုခကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့အခုလိုထုတ်ပြန်ပြောဆိုချက်ကြောင့်ရခိုင်တွေအတွက်မျှော်လင့်စရာမရှိတော့ဘူးလို့ထုတ်ပြန်ပြောပါတယ
်ဒီဒေါ်ဟောင်းဆန်းစုကြည်ရဲ့ဒီထုတ်ပြန်ချက်ကိုခြုံပြီးတော့သုံးသပ်ရလို့ရှိရင်တော့ရခိုင်နဲ့ဗမာတွေကြားမှာဒီရန်ငါစီးပြတ်သွားပြီဆိုတာဒါပို့ပြီးတော့ထင်ရှားသွားတာပေါ့နော်နှစ်တစ်ချက်ကတော့လက်ရှိဗမာနိုင်ငံရေးခေါင်းဆောင်တွေထိမှတရားမျှတမှုကိုမျက်နှာတဲ့သူတယောက်မှမရှိတော့ဘူးနော်ဒါကြောင့်မို့လို့ဗမာမဟုတ်တဲ့ဒီလူမျိုးတွေညှို့လင်းထားခဲ့တဲ့ဒီဒေါ်အောင်ဆန်းစုကြည်ကိုနိုင်ကလည်းပဲအခုလက်ရှိမှာဗမာစစ်ခေါင်းဆောင်တွေထက်ပို့ပြီးတော့ကြောက်စရာကောင်းတဲ့အာဏာရှင်ဖြစ်သွားပြီနောက်တစ်ခုကကျွန်တော်တို့ရခိုင်တွေကိုလူမျိုးတုံးတတ်ဖြတ်ဖို့အတွက်နော်စေရဇဝတာတွေကိုဒေါ်အောင်ဆန်းစုကြည်ကအမိန်ပေးထားပြီ။ဒါကြောင့်မို့လို့ဒေါ်အောင်ဆန်းစုကြည်အစိုးရကြီးကနေကျွန်တော်တို့ရခိုင်ပြည်ဘာမှမျှော်လင့်စရာအကြောင်းမရှိတော့ဘူး
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ယုံထုတ်ပြန်ချက်ထဲမှာချင်းမင်းနယ်ပလက်ဝါမြို့ကပြည်သူတွေအတွက်ပြိခါဆန်တွေကိုဧပြီလ19ရက်နေ့မှာရောက်ရှိအောင်ပို့ဆောင်နိုင်ခဲ့လို့ဝန်မြောက်ကြောင်းလည်းဖော်ပြထားပါတယ်။ရခိုင်နဲ့ချင်းမင်းနယ်တွင်ပဋိပက္ခတွေကြောင့်တေဆုံတန်ရာရတဲ့ရသားတွေရဲ့မိသားစုဝင်တွေအတွက်နိုင်ငံတော်ဆိုရအနေနဲ့လိုအပ်တဲ့ပံ့ပိုးကူညီထောက်ပံ့မှုတွေလှုပ်ဆောင်ပေးသွားမယ်လို့နိုင်ငံတော်တာဝန်ကပုဂ္ဂိုလ်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပလဲဝါမြို့နယ်မှာတမရုံနဲ့ရခိုင်လက်နက်ကန်အေနှစ်ဖက်ကြားတိုက်ပွဲဖြစ်ပွားရနေရာတွေမှာမြန်မာစစ်တပ်ကလေကြောင်းပစ်ခတ်မှုကြောင့်မိစ္ဆာဝါဝမနန်းချောင်းဝါဘောင်ဝါနဲ့စိမ့်စင်ကြီးရွာကအရသာ29ဦးတေဆုံခဲ့ပြီးအနည်းဆုံး40ဦးခန့်တိခိုက်တန်ရာရရှိပြီးတော့အိမ်အလုံးရေ50နီးပါးမီးလောင်ပျက်စီးခဲ့ရကြောင်းခူမီချင်းမျိုးနယ်စုရေးရာပေါင်းစပ်ညှိနှိုင်းရေးကောင်စီ KACC ကနေဧပြီလ22ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။အလားတူမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေတို့တိုက်ပွဲဖြစ်တဲ့နေ့စဉ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာလည်းတိုက်ပွဲဖြစ်ပွားရာကြေးရွာတွေပေါ်လက်နက်ကြီးကြီးပစ်ခတ်မှုကြောင့်အရသားတွေအများပြားတေဆုံးထိခိုက်တန်ရာရရှိမှုဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်းကရန်ကုန်စစ်တွေလမ်းပေါ်မှာWHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကတိုက်ခိုက်ခံရလို့ကံမောင်းသူတို့တိတ်ဆုံးပြီးကုလဝန်ထမ်းနောက်သူလည်းတန်ရရရှိခဲ့ပါတယ်။ဒီတိုက်ခိုက်မှုကိုမြန်မာစိုးရဘက်ကတော့အေးလက်ချက်လို့ဆွတ်ဆွဲပေမဲ့အေးရခိုင်လက်နက်ကန်အဖွဲ့ဘက်ကတော့သာကူညှင်းဆူထားပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းကသတင်းပေးပို့ထားပါတယ်။